ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်အတွင်းမှာရှိတဲ့ငပလီကမ်းခြေကစစ်ကောင်စီရဲ့ခလာရ55တပ်ရင်းကိုအရခတက်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲတွေအကြီးအကျယ်ပြင်းထန်နေပါတယ်။စစ်ကောင်စီကတော့ရေတပ်ကနေအင်အားဖြည့်တင်းတာတွေရှိနေတယ်လို့လက်နက်ကြီးအမြောက်တွေနဲ့အတွဲလိုက်မနာတမ်းပစ်ခတ်နေတယ်လို့တန်တွဲမြို့ကန်တူက VOA ကိုပြောပါတယ်။
မပလီဖက်မှာဟုတ်တယ်မပလီဖက်ကျွန်တော်ချီတိုဖက်ရှာမလင်းမှာပဲရှာမလို့အပမာတော့ဖြစ်တာအပရှာမတော့တော်နဖတ်တီတန်ကိုလည်းတော်ဖြစ်နေတာအတန်းကတော့တော်တော်ကြောက်ပါတယ်အတန်းကတော့တော်တော်ချူညံနေတယ်ပေါ့အောက်ကတော့ဖူးချူကျွန်တော်ဘာနဲ့ဆိုဟိုဒီဘာလဲစက်ကောင်ကိုလည်းတော့ခိုင်းနေတာအဖူးချူနဲ့ဖူးချူဆိုတာတော့မြေပြင်မှာမြေမှာထောက်ပြီးပေါ့နော်ထောက်ပြီးပစ်တာလေးလုံးလို့ဖူးချူနာအဒီကောင်နေတဲ့အပြင်ကကားနောက်တွဲတွေဘောဝပြင်းနေတာကားနောက်တွဲနဲ့ကောင်နေပေါ့ဟိုမစ်ဆိုင်မစ်ဆိုင်တဘောမျိုးပေါ့တို့လေတုံးနေပေါ့အကောင်နေပေါ့ပြင်းနေကွာ
ဒါအပြင်ငပလီကန်းကြီးဂျိတ်တော်ရက်ကွက်မှာလက်နက်ကြီးတွေအထိုင်ချထားသလိုလူနေအိမ်တွေဟိုတယ်တွေနဲ့အထက်မြင့်အဆောက်အဦတွေမှာလည်းစစ်ကောင်စီတပ်သားတွေနေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်ငပလီမှာဒေသခံတချို့ကလည်းစစ်ကောင်စီကလူသားတိုင်းအဖြစ်ပိတ်လောင်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်လက်ရှိတိုက်ပွဲတွေဟာငပလီကန်းကြီးတခြားမှာဖြစ်နေတဲ့ဆိုပေမဲ့စစ်ကောင်စီလေတပ်ကတန်တွဲမျိုးပေါ်ကိုလည်းလာရောက်ဘုံကျဲတာတွေရှိနေပါတယ်မနေ့ကဆိုရင်လည်းတန်တွဲမျိုးပေါ်ကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်နေရင်တချို့ပျက်စီးသွားသလိုအမျိုးသမီးတူအပြင်းထန်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာလည်းတန်တွဲမျိုးပေါ်ကထောင်နဲ့ကျန်းမာရေးအဆောက်အုံတွေမှာစစ်ကောင်စီတပ်သားတွေနေရာယူထားတယ်လို့တန်တွဲမျိုးကန်တူကပြောပါတယ
်ထောင်နဲ့မှာဒီစကန်ချလာထောင်နဲ့မှာစကန်ချလာပြီးတော့ကျွန်တော်ထောင်ဒီဘက်ပြေးရတယ်ဟိုဒီကျန်းမာရေးအဆောက်အုံတလုံးရှိတယ်ကျန်းမာရေးဌာနအဆောက်အုံတလုံးတုတ်တဲ့ဆောင်ကြီးတုတ်ထလာလေးထလာမယ်ကျွန်တော်တကယ်မမှတ်မိတော့ဘူးအဲ့ဒီမှာတော့ထိုင်ချလာတယ်ညိုတွေတော့မထွက်မထွက်ဘူးဟာတော့အစ်မကြီးတော့ဘူးတော့ဟိုမထွက်ရတော့ခိတိပြပြတဲ့ဘောမျိုးပေါ့လူတော်မျိုးရှိပါတယ်ညာရပါရှိပါသေးတယ်အတိအရကလေရင်နဲ့လာရင်မပြောင်းဘူးပေါ့လေရင်ကအတူတူလေရင်ကပေါ့လေရင်ကကျေတာတော့ကျုပ်ကောင်းဆုံးပေါ့လေရင်ကျေလိုက်တော့လူရောက်ချောင်းမှာပဲဒါပဲပေါ့လေရင်ကလူဆုံးမဲ့သူတို့ကအစီအစီသူတာဂက်ထားနေရတယ်ဆိုနေရာမှမသိဘူးလို့တို့က
ဒါအပြင်တန်တွဲမျိုးပေါ်မှာလည်းစစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဒေသခံတော်တော်များများရပ်ပေါင်းများစွာပိတ်မိနေပါတယ်အရခတက်တော် AA အနေနဲ့တန်တွဲမျိုးငပလီကန်းကြီးကစစ်ကောင်စီတပ်စခန်းတွေကိုပြီးခဲ့တဲ့ကတည်းကစတင်ထိုးစစ်ငပလီကန်းတေးပတ်ထားတဲ့လေအန်ဆိုလာတကြိုခဲ့တယ်လို့ AA ကသတင်းထုတ်ပြန်ထားပါတယ်တစ်ဆက်ထဲမှာပဲရခိုင်မြောက်ပိုင်းမောင်တော်ဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေသေးပါရပ်ပြီးတိုင်းနိုင်ဖို့အတွက်စစ်ကောင်စီထိုးစစ်ဒီတိုက်ခိုက်မှုတွေနဲ့တိုးမြင့်ခုခံနေတယ်လို့မောင်တော်နဲ့နီးစပ်တဲ့ရခိုင်ဒေသခံမျိုးသမီးတူကပြောပါတယ်
။တိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ့နော်။လေရင်ဆုံးလဲဒီလေချောင်းကလည်းအများကြီးပြေးကိုယ်တွေသွားတာကိုကျမတို့မြင်တွေ့ရတယ်ပေါ့နော်။အဲဒီမောင်တော်မှာအေအေကထုတ်စစ်နေတာတိုက်ရင်တချို့ပဲကျန်နေတယ်လို့ကျမတို့သိရတယ်ပေါ့။ဟိုမြို့တွင်းအခြေအနေကကြတော့လေအဲမြို့သားကကြတော့ဒီစစ်ကောင်စီဘက်ကလည်းအင်အားကိုအလုံးအရင်းနဲ့ယူထားပြီးတော့ပေါ့နော်ဒီမြို့သေးကဒီလူနေအိမ်တွေဒီအထက်မြင့်အိမ်ပေါ်မှာပေါ့သူတို့စနိုက်ပါတချို့နဲ့ပေါ့နော်ဒီစစ်ကောင်စီတပ်သားတွေနေရာယူထားတဲ့အခြေအနေတွေရှိရပေါ့နော်ဆိုတော့ဒီအေအေဘက်ကနေပြီးတော့တရားသလောက်ဆိုလို့ရှိရင်ဟိုမြို့သေးကိုပေါ့နော်ဒီထိုးဆင်းဆင်းပြီးတော့စိမ့်ပိုင်မဲ့အနေအထားကတော့လက်ရှိမှာရှိမနေသေးဘူးပေါ့နော်ဒီစစ်ကောင်စီဘက်ကလည်းဒါအင်အားအလုံးအင်းနဲ့နေရာယူထားတာဆိုတော့လေလက်ရှိမှာကျတော့အဲ့ဒီမျိုးဝင်ဖို့အတွက်တရင်တချို့ကတော့အေအေဘက်ကဒီထိုးစစ်ဆင်ပြီးတော့တိုက်နေတာရှိပါရဲ့ရှင်ဟုတ
်မောင်တော်မျိုးနယ်ကလက်ကျန်စခန်းနှစ်ခုဖြစ်တဲ့နခခ2လေးမိုင်စခန်းနခခ5မြို့တကြီးစခန်းနဲ့တခြားစခန်းတွေကိုအေအေကမိုးတွင်းထိုးစစ်အဖြစ်ဆက်လက်တိုက်ခိုက်နေတာဖြစ်ပြီးတော့အဲ့ဒီတဲကနခခ2စခန်းကိုဇူလိုင်6ရက်နေ့ကလေးကတိမ့်ပိုင်ရရှိခဲ့တယ်လို့အေအေကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့မောင်တော်မျိုးရဲ့တခုတည်းသောလက်ကျန်စခန်းဖြစ်တဲ့နခခ5မြို့တကြီးစခန်းကိုအေအေအနေနဲ့ဆက်လက်ထိုးစစ်ဆင်နေပါတယ်။ဒါအပြင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်အတွင်းကစစ်ကောင်စီရဲ့အားထားရဆုံးဗျူဟာကုန်းဖြစ်တဲ့တောဟိန်တောင်ဗျူဟာကုန်းကိုလည်းအေအေကတိမ့်ပိုင်ထားပြီးဖြစ်တယ်လို့ကျန်တဲ့တပ်စခန်းတွေကိုလည်းထိုးစစ်ဆင်နေတာဖြစ်တယ်လို့အေအေကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့အမ်းမြို့နယ်မှာစစ်ကောင်စီကလေကြောင်းကနေတပ်အင်အားဖြည့်တင်းနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ